အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုယာရုကနေဖယ်ရှားနိုင်တဲ့ဖွဲ့စည်းပုံပြင်ဆင်ချက်25ကိုထရမ့်အစိုးရကက်ဘိနက်ဝန်ကြီးအဖွဲ့အသုံးပြုဖို့အတွက်အောက်လွှတ်တော်အမတ်တွေဒီကနေ့ဆုံးဖြတ်တောင်းဆိုမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားပါရယ်လွှတ်တော်ရဲ့တောင်းဆိုချက်ကိုဒုသမ္မတမိုက်ပန့်စ်ဘက်က24နိုင်အတွင်းမတုံ့ပြန်ရင်သမ္မတအပေါ်တရားစွဲရေးအတွက်အောက်လွှတ်တော်မှဆုံးဖြတ်ဆောင်ရွက်သွားမယ်လို့ဒီမိုကရက်တစ်ပါတီဝင်တွေစီကိုအောက်လွှတ်တော်ဥက္ကဋ္ဌပလိုစီပေးပို့တဲ့စာရဲမှာရေးသားထားပါရယ်သမ္မတဟာအမေရိကန်ရဲ့ဖွဲ့စည်းပုံနဲ့ဒီမိုကရေစီစနစ်အတွက်ကြီးမားတဲ့အန္တရာယ်ဖြစ်နေတာမို့ဒါကိုကာကွယ်ဖို့အတွက်အရေးပေါ်ဆောင်ရွက်သွားမယ်လို့စာရဲမှာရှင်းသားထားပါတယ်။အမေရိကန်လွှတ်တော်အဆောက်အဦတွေကိုသမ္မတထရမ့်အပေါ်ထောက်ခံသူတွေအတင်းဝင်ရောက်ဖျက်ဆီးခဲ့ကြပြီးတဲ့နောက်ဒီဖြစ်ရပ်အတွက်သမ္မတယာရုကနေဆင်းပေးဖို့တောင်းဆိုမှုတွေတိုးနေတာဖြစ်ပါတယ်။သမ္မတကြောင့်အမေရိကန်ဒီမိုကရေစီအပေါ်စော်ကားကျူးလွန်မှုတွေအရှိန်မြင့်လာနေတဲ့အတွက်ချက်ချင်းတုံ့ပြန်ဆောင်ရွက်ဖို့လိုအပ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကပြောကြားထားပါတယ်။လက်ရှိသမ္မတတက်တန်းကုန်ဖို့ရပ်ပိုင်းအလို့မှာအောက်လွှတ်တော်ဥက္ကဋ္ဌရဲ့ဆောင်ရွက်ချက်အပေါ်သမ္မတရောအင်ပြူရောကပါတုံ့ပြန်ခြင်းမရှိသေးပါဘူး။